တော်ရရှင်များရှင်ဩစတြေးလျအစိုးရကနေနိုင်ငံသားဖြစ်ခွင့်ဥပဒေသစ်နဲ့ပတ်သက်ပြီးအဆိုတင်သွင်းခဲ့ပေမဲ့မကြာခင်ရက်ပိုင်းတုန်းကပဲစစ်နိတ်လွှတ်တော်ကပယ်ချလိုက်ပြီဖြစ်ပါတယ်။စစ်နိတ်လွှတ်တော်ကနိုင်ငံသားဖြစ်ခွင့်ဥပဒေကြမ်းအသစ်ကိုပယ်ချလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးလူမှုအတိုင်းဝိုင်းအဖွဲ့အစည်းတွေကကြိုဆိုမှုတွေပြုလုပ်နေကြတယ်လို့ Samantha Benny Brooks ရဲ့ဆောင်းပါးမှာပါရှိပါတယ်။ဩစတြေးလျအစိုးရကပြည်ပကနေဩစတြေးလျနိုင်ငံထဲအခြေချနေထိုင်တဲ့လူတွေနိုင်ငံသားဖြစ်ချင်ရင်တော့ဖြည့်ဆို့ရမယ့်စာမွေးပွဲတွေကိုပို့ပြီးတော့ခက်ခဲအောင်လုပ်လိုက်တာတွေနိုင်ငံသားမလျှောက်ခင်စောင့်ဆိုင်းရမယ့်ကာလကိုတိုးမြင့်ဖို့ဥပဒေမူကြမ်းထဲမှာထည့်သွင်းရေးသားထားပါတယ်အဲ့ဒီလိုလှုပ်ဆောင်မှုကိုကြိုးဆိုသူတွေရှိပေမဲ့တချို့ကတော့ဒီလောက်ရဟာဩစတြေးလျနိုင်ငံမှာအများရန်နေထိုင်မဲ့လူတွေအကြားစိတ်ဝမ်းကွဲအောင်လောက်ရရောက်ပြီးအင်္ဂလိပ်စကားတက်တဲ့လူတွေနဲ့မတက်တဲ့လူတွေအကြားခွဲခြားရရောက်တယ်ဆိုပြီးတော့အစိုးရရဲ့အစည်းအဝေးကိုကန့်ကွက်ခဲ့ကြပါတယ်။အခုအခါမှာတော့စစ်နှိတ်လွတ်တော်ကနေအစိုးရရဲ့နိုင်ငံသားဖြစ်ခွင့်ဥပဒေကြမ်းကိုပယ်ချလိုက်တဲ့အတွေ့ Ethnic Communities Council of Victoria အဖွဲ့ကနေကြိုဆိုတယ်လို့ဥက္ကဋ္ဌ Eddie Mikalev ကပြောပါတယ်။
I can only estimate that they would be most happy about that rejection.
ဒုက္ခသည်အနေနဲ့ရောက်လာတဲ့လူတွေပြည်ပကနေလာရောက်အခြေချတဲ့နေထိုင်သူတွေကတော့သူတို့ရဲ့နောက်ခံသမိုင်းအကြောင်းအပေါ်မူတည်ပြီးဝိုင်းပယ်မခံရတော့ဘူးလို့တွေးပြီးတော့ကြည်နူးပျော်ရွှင်နေကြမယ်လို့ကျွန်တော်ခန့်မှန်းမိပါတယ်။အစိုးရကနိုင်ငံသားဖြစ်ခွင့်ဥပဒေကိုပြောင်းလဲဖို့စူးစမ်းရတဲ့အကြောင်းရင်းကတော့ဩစတြေးလျရဲ့တန်ဖိုးတွေနဲ့လူမျိုးပေါင်းစုံဘာသာပေါင်းစုံတန်ဖိုးတွေကိုလူတွေသိနာလည်အောင်လှုပ်ဆောင်ခြင်းလို့ဖြစ်တယ်လို့ဝန်ကြီးချုပ်မောက်ခန်ထမိုကဧပြီလတုန်းကပြောဖူပါတယ်အစိုးရရဲ့ကြိုးပမ်းမှုတွေကိုထောက်ခံသူတွေကတော့ဩစတြေးလျနိုင်ငံသားဖြစ်ချင်ရင်အင်္ဂလိပ်စာအတော်တန်တတ်သင့်တယ်ဩစတြေးလျသမိုင်းကြောင်းကိုသိသင့်တယ်ဩစတြေးလျနိုင်ငံနေရင်ဩစတြေးလျလူမျိုးအတိုင်းဝိုင်းတွေရဲ့အပြုအမူတွေကိုတံဖိုးထားတဲ့အရာတွေလိုက်နာသင့်တယ်ဆိုပြီးပြောဆိုနေကြပါတယ်။ဒါပေမဲ့ Migration and Mobility Research Network အဖွဲ့က Bar Colic Pesca ကတော့အစိုးရကကိုယ်နဲ့မရင်းနှီးသေးတဲ့အရာတွေကိုကြောက်တဲ့ Xenophobia ကြောင့်နိုင်ငံသားဖြစ်ခွင့်ဥပဒေကိုပြောင်းဖို့ကြိုးစားခဲ့တာလို့ဆွဆွဲပြောဆိုလိုက်ပါတယ်။
This is a surge of xenophobia in Australia over the past years and perhaps we can say decades even.
အရင်နှစ်တွေတုန်းကဒါမှမဟုတ်အရင်ဆယ်စုနှစ်တွေကစပြီးဩစတြေးလျနိုင်ငံမှာကိုယ်နဲ့မရင်းနှီးတဲ့အရာတွေအပေါ်စူးရင်ကြောင်ကြတဲ့စိတ်ဓာတ်တွေများပြားလာနေပါတယ်။ဒါကြောင့်ဒုက္ခသည်ဖြစ်လာရောက်အခြေချနေထိုင်တဲ့လူတွေအပေါ်နဲ့မွတ်စလင်တွေအပေါ်မယုံကြည်မှုတွေပိုများလာနေပြီးတော့ပြည်ပကနေလာရောက်အခြေချနေထိုင်တဲ့လူတွေကြောင့်ပြဿနာဖြစ်နိုင်တယ်။ဒါကြောင့်ဘယ်လိုလူမျိုးတွေကိုပဲနိုင်ငံသားပေးသင့်တယ်။ဘယ်လိုလူတွေကိုဖြစ်တေချာစောင့်ကြည့်ရမယ်ဆိုတဲ့အတွေးတွေဝင်လာနေပါတယ်။အကြောက်တရားတွေအမြင်ကျင်းတဲ့လူတွေရဲ့အကြိုက်ကိုအစိုးရကလိုက်လုပ်ပြီးနေအနေနဲ့နိုင်ငံသားဖြစ်ခွင့်ဥပဒေကိုပြောင်းလဲဖို့ကြိုးစားတာလို့လည်းဆွဆွဲလိုက်ပါတယ်။
This toughening attempt, which wasn't successful in this instance, of toughening the rules as part of this government.
So, yeah, ka, nangan da phit khwin upare ko tin cha pho chou sa pe me, di kaisa ma aung myin mu ma shi khe ba u. Da ba me a khu lo tin cha pho chou sa de lou ya ha, lu re ko a chauk tia chi ma aung, pye tu a mya pya ko po pi ro so yin sait win aung lou saung ya yauk de lo le swe swe lai ba de. Victoria pye ne Asian Australian Alliance အဖွဲ့က Molina Estana ကလည်းအစိုးရရဲ့စ조사လှုပ်ဆောင်မှုဟာဘဝပေးအဆင့်မြင့်သူတွေပညာတတ်တွေကပဲနိုင်ငံသားဖြစ်တဲ့လို့ယူဆပုံပေါက်တယ်လို့ပြောလိုက်ပါတယ်
I believe that the proposed laws were quite elitist and they appear to impose on other people their own sort of notion of
အစိုးပြတဲ့ဥပဒေကိုကြည်လိုက်ရင်ပညာတတ်တွေကုန်းရှိသူတွေပဲနိုင်ငံသားဖြစ်တဲ့နယ်လို့ယူဆပုံပေါက်ပါတယ်။သူတို့သတ်မှတ်တဲ့ဘောင်ကိုဝင်နိုင်မှဒါမှမဟုတ်သူတို့သတ်မှတ်တဲ့အင်္ဂလိပ်စာအဆင့်အတန်းဝင်မှပဲနိုင်ငံသားဖြစ်ရမယ်လို့လှုပ်တယ်လို့ဖြစ်နေပါတယ်။ဩစတြေးလျနိုင်ငံလူမှုအတိုင်းဝိုင်းမှာအင်္ဂလိပ်စကားမတက်ပေမဲ့ဩစတြေးလျနိုင်ငံရဲ့ငွေရေးကြေးရေးလူမှုရေးရိုးရာယဉ်ကျေးမှုကဏ္ဍတွေမှာအကျိုးပြုတဲ့လူတွေအများအပြားရှိတယ်လို့ထောက်ပြခဲ့ပါတယ်။ ဒါအပြင်အာရှတိုက်ကလာတဲ့လူအများစုဟာလည်းအင်္ဂလိပ်စကားမပြောတတ်တဲ့အတိုင်းဝိုင်းကလာကြပေမဲ့အင်္ဂလိပ်စကားပြောတတ်အောင်ကြိုးစားအားထုတ်မှုတွေအများကြီးရှိတယ်လို့လည်းပြောပါရယ်
A lot of them are making their efforts to learn more because they have to learn to live independently. Nobody's going to look after them.
အများစုကတော့သူများကိုအားကိုးစရာမလိုအောင်အင်္ဂလိပ်စာကိုလေ့လာမှုတွေအများကြီးလုပ်ကြပါတယ်။ဒီနိုင်ငံကသူတို့နိုင်ငံမဟုတ်ဘူး။သူတို့ကိုဖေးမထောက်ပံ့မဲ့ရွာတွေမိသားစုတွေလည်းမရှိဘူးဆိုတာသိပြီးတော့လူများကိုအားကိုးစရာမလိုအောင်ကြိုးစားအားထုတ်လေ့လာကြပါတယ်။သူတို့လေ့လာတဲ့အင်္ဂလိပ်စာကအဆင့်အမြင့်ဆုံးမဟုတ်ရင်တော့အခြေခံအားဖြစ်တတ်အောင်လူမှုအတိုင်းဝိုင်းနဲ့ပြောဆိုဆက်ဆံတက်အောင်နေထိုင်လို့ရစေမယ့်အဆင့်အထိရောက်အောင်အင်္ဂလိပ်စာကိုလေ့လာနေကြတာဖြစ်တယ်လို့ထောက်ပြပါရယ်။ဩစတြေးလျအစိုးရကနိုင်ငံသားဖြစ်ချင်တဲ့လူတွေကိုဥပဒေတွေနဲ့တင်းကျပ်ဖို့ကြိုးစားပေမဲ့အစိုးရသတ်မှတ်တဲ့အင်္ဂလိပ်စာအဆင့်နဲ့မေးခွန်းတွေကိုဩစတြေးလျနိုင်ငံဖြစ်နေပြီးသားလူတွေကိုဖြေဆိုခိုင်းရင်တောင်မှအောင်မဲ့အနေအထားမရှိဘူးလို့အက်ဒီမက်ကလစ်ကပြောပါရယ်။
Have a look at the contributions that migrants have made to this country. A lot of them that have made significant contributions.
ပြည်ပကနေလာရောက်အခြေချနေထိုင်သူတွေရဲ့ Australia နိုင်ငံပေါ်ပေးဆက်မှုတွေကိုကြည်ပါ။အစိုးရကနေသတ်မှတ်ဖို့ကြိုးစားတဲ့နိုင်ငံသားဖြစ်ခွင့်ရဖို့စံမွေးပွဲကိုအများစုကအောင်ချင်မှအောင်မှာပါ။ဒါပေမဲ့အဲ့ဒီလူတွေက Australia နိုင်ငံအတွေ့အများကြီးပေးဆက်မျှဝေနိုင်ကြပါတယ်။ဒီနိုင်ငံကလည်းပြည်ပကနေလာရောက်အခြေချနေထိုင်သူတွေဒုက္ခသည်တွေနဲ့ပဲတိဆောက်ထားတဲ့နိုင်ငံဖြစ်ပါတယ်။အဲ့ဒီလူတွေရဲ့ပံ့ပိုးလှုပ်ဆောင်မှုတွေကြောင့်ဩစတြေးလျနိုင်ငံကဒီလိုအခြေအနေဖြစ်လာတဲ့အတွေ့အဲ့ဒီလူတွေရဲ့ပေးဆက်လုပ်ကိုင်နိုင်မှုတွေကိုအထင်မသေးသင့်ဘူးလို့ပြောဆိုလိုက်တဲ့အကြောင်းတင်ပြလိုက်ရပါတယ်ရှင်။